ီးခဲ့တဲ့တကြံကာလတုန်းကတန်ချက်ထိုးဖျော်ပြီးတာမှတက်မလို့ကိုထိခိုက်စေတဲ့စာသားတွေနဲ့ပြုမှုတွေပါဝင်တဲ့အတွက်ပုံမှန်905ကနဲ့တရားစွဲဆိုခံထားရတဲ့ဒေါင်းတို့မျိုးဆက်တန်ချက်အဖွဲ့ဝင်9ဦးကိုအလုံးနဲ့ထောင်နဲ့တနစ်ကြခံဖို့မြန်မုံမြို့နယ်တရားရုံးကဒီကနေ့အမိန့်ချမှတ်လိုက်ပါတယ်။ပြည်ထောင်နဲ့ပတ်သက်ပြီးတော့အယူခံဝင်သွားဖို့တော့ကျောင်းသားတွေနဲ့တိုင်ပင်ပြီးဆုံးဖြတ်သွားမယ်လို့ဒေါင်းတို့မျိုးဆက်အဖွဲ့ရဲ့ရှေ့နေကပြောဆိုထားပါတယ်။ဒီကြောင်းပြည်စုံကို VV သတင်းတော်စုစုကသတင်းပေးပို့ထားပါရှင်။
တက္ကသိုလ်ကျောင်းသားတွေနဲ့ဖွဲ့စည်းထားတဲ့ဒေါင်းတို့မျိုးဆက်တန်းကျပ်အဖွဲ့ဟာအခုနှစ်တကြံကာလတုန်းကတန်းကျပ်ထိုးဖျော်ပြတဲ့အထက်မှာတက်မတော်ကိုထိခိုက်စေတဲ့စာသားနဲ့အပြုအမူတွေပါဝင်နေဆိုပြီးနိုင်ငံတော်အချင်းချင်းပြက်စီမှုပုံမှန်905ကာတီဆက်သွယ်ရေးဥပဒေပုံမှန်66ကာတီတို့နဲ့ရန်ကုန်တိုင်းစစ်ဌာနချုပ်ကဒုတိယဗိုလ်မှူးကြီးတန်ထွန်မြင့်ကတရားလိုပြုပြီးဧပြီလကုန်ပိုင်းမှာတရားစွဲဆိုခဲ့တာပါ။အဲ့ဒီလိုတရားစွဲဆိုပြီး6လကျော်အကြာဒီကနေ့မှပဲတရားရင်ဆိုင်နေရတဲ့ဒေါင်းတို့မျိုးဆက်တန်းကျပ်အဖွဲ့ကကိုစရာလွင်ကိုပိုင်ရှုမင်းမက်ကေခိုင်ထုံးကိုပိုင်ရဲသူနဲ့ကိုစော်လင်းထုံးသူတို့၅ဦးကိုပုံမှန်905ကာကြီးတစ်ခုရဲ့အတွက်အလုံးနဲ့ထောင်နဲ့တနစ်ချမှတ်လိုက်တာပါအခုလိုပြစ်ဒဏ်ချခံလိုက်ရပါမယ်နိုင်ငံရေးအခမ်းအနားကလည်းတက်မတော်ထွက်သွားဖို့အတွက်သူတို့အနေနဲ့ဆက်လက်လှုပ်ဆောင်သွားအောင်မယ်လို့ကိုစီယာလွင်ကဒီကနေ့ရုံးထုတ်အကြီးမားသတင်းတောက်တွေကိုပြောခဲ့ပါတယ်
တကယ်လည်းတော့ကျွန်တော်တို့ကတက်ကို focus ဆောင်ကားဆိုရင်မဟုတ်ဘူးကျွန်တော်တို့ဖွဲ့စည်းဖို့ပြင်နေတယ်နိုင်ငံရေးအခမ်းအနားကနေတက်ကိုထွက်သွားနေတယ်အဲ့ဒီအတွက်ကျင့်ဝတ်ရှိတဲ့တက်ဖြစ်အောင်ကျွန်တော်တို့တန်ခိုးကြတာထိုးခဲ့ခြင်းဖြစ်တယ်အဲ့တော့ဒီကနေ့မိန့်ချတဲ့အတွက်ကျွန်တော်တို့ကဘယ်တော့မှဒီကိစ္စကြီးဆက်မလုပ်တော့မှာမဟုတ်ဘဲနဲ့ဖွဲ့စည်းဖို့ပြင်နေနိုင်ငံရေးအခမ်းအနားကနေတက်ထွက်သွားရတဲ့အတွက်ကိုတန်ချက်နဲ့ရောတခြားပုံစံအမျိုးနဲ့ကျွန်တော်ဆက်လက်လုပ်ဆောင်သွားပါဦးမယ
်ဒီမှုနဲ့ပတ်သက်ပြီးဒေါင်းတို့မျိုးဆက်တန်ချက်အဖွဲ့ဝင်၅ဦးဘက်ကလိုက်ပါဆောင်ရွက်ပေးနေတဲ့ရှင်နေတော်ဆန်းဆန်းမြင့်ကဒီမှုအပေါ်တရားရုံးရဲ့ဆုံးဖြတ်ချက်ကိုစောဒကတက်တဲ့လေလို့ယူဆတာကြောင့်ကျောင်းသားတွေဘက်ကဆန္ဒရှိရင်အယူခံတက်သွားမယ်လို့ပြောပါတယ
်။ပြည်လူကိုအနိုင်ပေးကြည့်ရင်ပြည်လူဘက်ကပြင်ကြတာတွေကိုတောင်းပေးပြီးတုံ့တက်မယ်။ပြည်ခံကိုအနိုင်ပေးကြတယ်ဆိုရင်ပြည်ခံဘက်ကပြင်ကြတာတွေကိုဦးစားပေးပြီးတော့တုံ့တက်မယ်။ဆိုလိုတာကတော့တရားရုံးကိုအပြစ်တော့မပြောပါဘူး။တော်တော်လည်းပဲအနေထားရဆိုလို့ရှိရင်တရားရုံးကနေပြီးတော့မှပြည်လူနဲ့လူပြတက်တွေရဲ့ထွက်ချက်တွေနဲ့တက်တွေကထောက်ထားတွေတောင်းပေးပြီးတော့မှဆုံးဖြတ်သွားတယ်။တရားရုံးရဲ့ဆုံးဖြတ်ချက်ကတော့ဆိုတော့တက်တွေလည်းလို့ဆရာမတော်ယူဆတာပေါ့နော်။
တရားလိုဖြစ်သူဒုဗိုလ်မှူးကြီးတန်ထွန်မြင့်ကတော့တသိကံအထောက်အထားတွေကိုဥပဒေနဲ့အညီတင်သွင်းထားတာဖြစ်တယ်လို့ဆိုပါတယ်။တရားမျှတမှုကိုလိုလားရာကြောင့်အခုလိုတရားဆွဲဆိုခဲ့တာဖြစ်ပြီးဥပဒေရဲ့အဆုံးဖြတ်ကိုခံယူသွားတာဖြစ်တယ်လို့သူကဆိုပါတယ်
။အခွင့်အရေးစွာနဲ့ပတ်သက်လို့ရှိရင်သူတို့ရဲ့အခွင့်အရေးကိုပဲရှိလို့မရအောင်သူတို့သွဲခံရသူရဲ့အခွင့်အရေးတွေမကောက်အောင်ကျွန်တော်တရားလိုနဲ့တက်မော်လာတဲ့အခွင့်အရေးကိုလည်းပြန်ပြီးတော့စာနာဖို့လိုတယ်။အတက်မော်လာတဲ့အခုရှေ့တန်းမှာခင်ဗျားတို့သိတဲ့အတိုင်းပဲအသက်နဲ့ချင်းပြီးတိုက်ပွဲဝင်နေတာ။ဒီလိုတိုက်ပွဲဝင်တဲ့လူတွေကိုသွားပြီးတော့ပုတ်ခတ်တာစော်ကားတာလုပ်လို့မရပါဘူး။အဖက်ကလည်းတိုင်းပြည်တော်ကောင်ဝင်ထမ်းဆောင်တာဖြစ်ပါတယ်။အဲ့တော့ငါတို့ရဲ့လူခွင့်ရေးပဲဆိုပြီးတော့ပြောချင်အောင်ပြောမယ်ပုတ်ခတ်ချင်အောင်ပုတ်ခတ်မယ်ဆိုပြီးလုံးလုံးမရအောင်။ဒါကြောင့်ကျွန်တော်တို့တရားမျှတမှုကိုလိုလားတဲ့ကြောင့်မလို့တရားရုံးမှာဥတိုက်ဆောင်ခြင်းဖြစ်ပါတယ်။အဥပဒေရဲ့အဆုံးဖြတ်ကိုပဲကျွန်တော်တို့ခံယူသွားတာဖြစ်ပါတယ်
။ဒေါင်းတို့မျိုးဆက်တန်းကျပ်အဖွဲ့ဝင်9ဦးဟာဒီကနေ့ပြစ်ဒဏ်ချမှတ်ခံရတဲ့အပေါ်ချုပ်ရက်တွေကိုခံစား권ရှိတာကြောင့်6လလောက်သာထပ်မံအချုပ်ခံရဖို့ရှိတော့ကြောင်းသူတို့ရဲ့ရှင်းလင်းကပြောပါတယ်။ဒါပေမဲ့အခုချမှတ်လိုက်တဲ့ပြစ်ဒဏ်ကပုံမှန်905ကာတီအတွက်သာဖြစ်ပြီးနောက်ယုံချိန်မှာတော့ကြန့်ရှိနေသေးတဲ့ပုံမှန်66ကာတီအတွက်မြန်မာ့မျိုးနယ်တရားရုံးမှာပဲအမှုကိုဆက်လက်ရင်ဆိုင်သွားရအောင်မှာဖြစ်ပါရဲ့ရှင်။